ဒုတိယအကြိမ်ကျင်းပမယ့်27ရာစုပင်လုံညီလာခံကိုလာမယ့်6လအတွင်းကျင်းပနိုင်လိမ့်မယ်လို့ကျင်းပရေးကော်မတီကစီစဉ်ထားရှိပြီးတော့ဒုတိယအကြိမ်ညီလာခံမတိုင်ခင်နိုင်ငံရေးမူပေါင်းအဆင့်ဆွေးနွေးပွဲတွေပြုလုပ်ဖို့ရှိနေပါတယ်။အဲ့ဒီဆွေးနွေးပွဲတွေမတိုင်ခင်အပြစ်ကတ်ရစဲရေးလက်မှတ်ရေးထိုးထားခြင်းမရှိတဲ့လက်နက်ကင်အဖွဲ့တွေလက်မှတ်ရေးထိုးဖို့လိုအပ်နေပါတယ်။ဘာကြောင့်လဲဆိုတော့အပြစ်ကတ်ရစဲရေးလက်မှတ်ရေးထိုးခြင်းမရှိခဲ့ရင်နိုင်ငံရေးမူပေါင်းအဆင့်ဆွေးနွေးပွဲကိုတယောက်ခွင့်ရမှာဖြစ်ပေမဲ့ပါဝင်ဆွေးနွေးခွင့်ဆုံးချုံမှာဖြစ်နေလို့ပါဒီကိစ္စနဲ့ပတ်သက်ပြီးလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့လက်နက်ကိုင်တိုင်းရင်းသားတွေရဲ့တပ်ပေါင်းစုဖြစ်တဲ့ညညွတ်သောတိုင်းရင်းသားများ Federal Council UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်သာပြောတာက
ဒါပေမဲ့လက်မှတ်မထိုးရင်တက်လို့တော့ရမယ်ဒါပေမဲ့အဆုံးဖြတ်တဲ့နေရာမှာတော့မရဘူးနောက်တော့ပြောနေတယ်ဒီအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာလည်းဒါတွေလုပ်လို့မရဘူးတက်လို့မရဘူးလို့ဒါတွေပြောနေတယ်မြန
်တကယ်ကအပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့က10ဖွဲ့သာရှိပြီး UNFC အဖွဲ့ဝင်လက်မှတ်ရေးထိုးထားခြင်းမရှိတဲ့အဖွဲ့က17ဖွဲ့ဖြစ်ပါတယ်လက်မှတ်ရေးထိုးခြင်းနဲ့ပတ်သက်ပြီးအသေးစိတ်ဆက်လက်ညှိနှိုင်းမှုတွေလုပ်ဖို့လိုသေးတယ်လို့ UNFC အထွေထွေအတွင်းမှခုဦးရဲကပြောပါတယ်
ကျွန်တော်တို့ပြည်သူဆွေးနွေးမှုတွေရှိအောင်ပါပါပြည်သူဆွေးနွေးမှုအချိန်ပြည့်တော့အဲ့ဒီလိုအချိန်မျိုးရောက်အောင်ရောက်နိုင်တယ်ဒါပေမဲ့ပြည်သူဆွေးနွေးမှုအချိန်မပြည့်တော့ကျွန်တော်တို့ပြန်လည်တုံ့သောက်ဖို့ရှိပါတယ
်ဒီနေရာမှာ UNFC အဖွဲ့ဘာကြောင့်လက်မှတ်ရေးထိုးဖို့ကြံ့ညာနေရပါသလဲနိုင်ဟန်သာပြောပြတာကအ
ဲ့ဒီအတွက်ကတော့ကျွန်တော်တို့ကဒီသူတို့ရေးထားတဲ့ framework ကိုမပြောင်းနဲ့ဆွေးနွေးမယ်ဗျာသူတို့ရေးထားတဲ့ framework က၅ပွင့်လို့ခုနှစ်ပွင့်လို့ဖြစ်နေတယ်ကျွန်တော်တို့အရင်အရင်ကဆွေးနွေးထားတာ၃ပွင့်ဆိုင်ကျွန်တော်တို့က၃ပွင့်ဆိုင်ထဲမှာဆွေးရလွတ်တော်တတ်မလို့ဒါရဲသူပဲအခုကတော့သူတို့ကအဲ့ဒီဆွေးရရလွတ်တော်ရတတ်မတော်ရသူတို့ခွဲလိုက်တယ်အဲ့မှာ၃ပွင့်နောက်ကျွန်တော်တို့တိုင်းသားလက်နက်ကိုင်တွေက၃ပွင့်နောက်နိုင်ငံရေးပါတီက၃ပွင့်နောက်ပြီးတော့မှတိုင်းရင်းသားကုသလေများဆိုပြီးတော့၃ပွင့်နောက်ပါဝင်တိပါဝင်ထိုက်သူများဆိုတာတပွင့်အဲဒါလို့သူတို့ကနောက်ထားတယ်ဗျအဲ့ဒါမကြည့်လက်သေးဘူးဗျနောက်တစ်ခုကကျွန်တော်တို့တောင်းဆိုရတာအားလုံးပါဝင်ရေးအဓိကအဖြစ်တိုင်းသားနဲ့နှက်ကိုင်းတွေအဖွဲ့အားလုံးပါဝင်ရေးဖြစ်တယ်နဲ
နိုင်ဟန်သာပြောပြသွားတာပါ UNFC အဖွဲ့အနေနဲ့မနစ်က NCA လက်မှတ်ရေးထိုးချိန်မှာအားလုံးပါဝင်ရေးဆိုတဲ့မူကြောင့်အဖွဲ့နှစ်ဖွဲ့ကွဲသွားတဲ့အနေအထားဖြစ်ပြီးအဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးသွားကြပါတယ်ဒါပေမဲ့ကြံအဖွဲ့တွေကတော့အပြစ်ခတ်ရစဲရေးကိုတိုက်ပွဲတွေဖြစ်နေတဲ့အဖွဲ့တွေပါပါဝင်လက်မှတ်ရေးထိုးမှဖြစ်မယ်ဆိုတဲ့မူကိုစုပ်ကင်ထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးမှုတွေအစားပြုနေပြီဖြစ်တယ်လို့တန်သာအကြီးလိလာသုံးသက်သူဦးဖြစ်တဲ့ဦးအောင်သူငင်းကယူဆပါတယ
်အခုလက်ရှိ NCA ထိုးထားတဲ့အပေါ်မှာဟိုပြင်ဆင်ဖို့ဆိုတာခက်ပါတယ်ခက်တယ်ဆိုတာကတခုကဒီအဖွဲ့သုံးဖွဲ့လုံးကပေါ့နော်တက်မတော်အစိုးရနောက်တစ်ခါတိုင်းလာလက်နက်ကိုင်တွေအလုံးသဘောတူထားတဲ့စာချုပ်ဖြစ်ပါတယ်နောက်တစ်ခါကျတော့ဒီစာချုပ်ကိုလွတ်တော်ကနေပြီးတော့အတိအမှတ်ပြုထားတဲ့ခါကျတော့ဥပဒေသဘောတက်ဝင်တဲ့သဘောလည်းရောက်ပါတယ်ဆိုတော့ဒီစာချုပ်ကိုတခုခုပြင်ဆင်နေတယ်ဒီလိုဆိုလို့ရှိရင်တော့ဟိုခက်တဲ့အနေအထားမျိုးရှိတာပေါ့နော်ဆိုတော့တိုင်းလာအဖွဲ့တွေကတော့တချို့ပြောတာက UNFC ကဟိုအထူးသဖြင့်ပေါ့နော်သူတို့ကဒီ NCA စာချုပ်မှာတချို့တိုးချက်ပြင်ဆင်နေတယ်ဆိုတော့အပိုင်းပြောတာမျိုးတွေလည်းကျွန်တော်တို့ကြားပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ထောက်ပြတာကဒီလက်ရှိ NCA စာချုပ်ကတော့လက်မှတ်ထိုးလိုက်ကြတယ်အဲ့ဒီကာလကတော့ဒါသမရဦးသိန်းစိန်ကဘာခေါမလဲအချိန်အရနည်းနည်းလေးတွန်းတဲ့သဘောမျိုးရှိတာပေါ့နော်ဆိုတော့အဲ့တော့အဲ့ဒီကာလမှာတချို့ကိစ္စတွေကအကြည့်လည်းမဆွေးနွေးခဲ့ရဘူးဒီမဆွေးနွေးခဲ့ရတဲ့ကိစ္စတွေကဒီဆွေးနွေးရတဲ့မှတ်တမ်းတွေအားလုံးပေါ့နော်ဆိုတော့ဒီမှတ်တမ်းတွေအားလုံးလည်း NCA ကဲ့သို့သဘောမျိုးသဘောညီရယ်ဆိုတဲ့ဟာမျိုးသဘောတူညီချက်တခုရှိတယ်လို့ကျွန်တော်သိရပါတယ်ဆိုတော့အဲ့တော့တိုင်းသားတွေဘက်ကအဲ့ဒီအချက်ကိုထောက်ပြပြီးတော့ဒါ NCA စာချုပ်အပါအဝင်အရင်အစည်းအဝေးမှတ်တမ်းတွေလည်းအကျုံးဝင်နေဆိုတဲ့သဘောမျိုးပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့သူတို့ဆွေးနွေးတာတွေရှိတယ်လို့ကျွန်တော်တို့ကြားပါတယ်ခင
်ဗျာဒါပေမဲ့အမည်မဖော်လိုတဲ့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးတာဝန်ခံတဦးရဲ့အဆိုအရကတော့တိုင်းသားတွေတောင်းဆိုချက်တွေတော်တော်များများကိုလက်ရောထားပြီးဖြစ်တာမို့အခုချိန်မှာလက်မှတ်မရေးထိုးရသေးတဲ့သူတွေလာပြီးလက်မှတ်ရေးထိုးပြီးတော့ရှေ့ကိုဆက်ပြီးလျှောက်လှမ်းဖို့ပဲဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကဘုံမကျဖြစ်နေတာတွေလည်းရှိတယ်လို့ဆိုပါတယ်။အဲ့ဒါကတော့တအားပလောင်အဖွဲ့၊ကိုကန့်အဖွဲ့နဲ့ရခိုင်တပ်မတော်တို့အပေါ်မှာအာဏာပိုင်တွေဘက်ကတင်းခံနေတဲ့အချက်ပဲဖြစ်ပါတယ်။အဲ့ဒီအဖွဲ့၃ဖွဲ့ကိုအစိုးရကလက်နက်စွန့်ရေးလမ်းစဉ်ကိုလျှောက်လှမ်းပါမယ်ဆိုတဲ့ထုတ်ပြန်ချက်ကိုရေးသားဖို့ပြောဆိုနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး27ရာစုပင်လုံညီလာခံကိုလာတက်တဲ့68ကျောင်းသားကောင်းဆောင်ကိုမင်းကွန်နိုင်ကတော့ဝေါ်ဟာရစကလုံးရွေးချယ်မှုတွေ ရင်းကုန်နေတာပဲဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တွေ့ရတာကတော့ဘယ်အချက်မှသွားပြီးဖြစ်နေလဲဆိုတော့စကလုံးရွေးချယ်မှုမှာပေါ့ဒီနှစ်မတိုင်ခင်အရင်အစိုးရလက်ထက်ကတည်းကဘယ်မှာစပြီးတက်ခဲ့သလဲဆိုတော့လေတိုင်းရင်းသားလက်နက်ကင်နဲ့လက်နက်ကင်တိုင်းရင်းသားဆိုတဲ့စကလုံးမှာဟုတ်တော်တော်ကြီးတက်ခဲ့ကြတာအဲ့ဒါနေဒီကျွန်တော်နိုင်ငံသားတယောက်အနေနဲ့ပြည်သူတယောက်အနေနဲ့ကတော့စကလုံးတွေကိုကြော်လိုက်ချင်ပြီကအနှစ်သာရကိုရောက်စေချင်ပါဘူ
းကိုမင်းကိုနိုင်ပြောပြသွားတာပါတိုင်းရင်းသားတွေဘက်ကပြောနေတဲ့နောက်တစ်ခုကတော့အားလုံးပါဝင်ရေးဆိုတာကိုနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကမူချထားပေမဲ့ညီလာခံကိုတိုင်းရင်းသားအဖွဲ့သုံးဘွဲ့မဖိတ်ကြားပဲထားခဲ့တဲ့ကိစ္စပါဒီအခြေအနေဟာအစိုးရနဲ့တပ်မတော်ရဲ့အခမ်းကဏ္ဍတွေထတ်တူကြမနေတာကိုမေးခွန်းထုတ်ရမယ့်အနေအထားဖြစ်တယ်လို့ UNFC အထွေထွေအတွင်းမှခူးတွေကပြောပါတယ
်တော့လည်းမေးခွန်းရှိတာကအစိုးရနဲ့တပ်မတော်ရဲ့ပါဝင်မှုအခမ်းကဏ္ဍဟာထတ်တူမကြဘူးပေါ့နော်အခုကျွန်တော်တို့လည်းတွေ့ဆုံဆွေးနွေးတဲ့အခါမှာတော့ကိုယ်စားလှယ်နှစ်ဖက်စလုံးကတော့ပါဝင်နေပြီမဲ့အစိုးရဘက်ကတော့ဘာပဲပြောချင်နေတခုကိုတော့လမ်းကြောင်းတစ်ခုပေါ်တော့သူတို့ပါဝင်နိုင်တဲ့နည်းလမ်းကိုတော့ဖန်တီးပေးချင်တဲ့အနေအထားမျိုးနဲ့ရှိကမှုတွေတော့ရှိတယ်တပ်မတော်ဘက်ကတော့နည်းနည်းအစီသဘောတူချက်ပါကြောင်းချက်တွေကိုပဲတင်ခါပြီးတော့လည်းတိတိမမာဆက်လက်ရပ်တင်ထားတဲ့သဘောပေါ့ဗျာအဲ့ဒီတိုင်းဖြစ်ဖြစ်မဖြစ်ရင်တော့လွယ်လွယ်နဲ့ short တင်လုပ်ပေးဖို့တော့မလွယ်ဘူးဆိုတဲ့သဘောမျိုးကိုပြတာရှိပါတယ
်ခူးဦးတယ်ပြောပြသွားတာပါတကယ်ကမြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးကစပြီး Federal Democracy နိုင်ငံတော်ကြီးထူထောင်မှုအရေးမှာတိုင်းရင်းသားတွေရဲ့ပါဝင်မှုအခမ်းကဏ္ဍဟာအရေးကြီးတယ်လို့ပဲရှေ့ကဥဆောင်မဲ့အစိုးရနဲ့တပ်မတော်တို့ဟန်ရဲ့ညီကြီးရှေ့ဆောင်ကြီးဟာလည်းအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ဝေဖန်နေကြပါတယ်ခင်ဗျာ